ရာဇဝင်ဆန်လှရှားမှုနဲ့ပတ်သက်လို့ထောက်ခံမှုရအောင်ကြိုးပမ်းတဲ့အနေနဲ့ပတ်ဝန်းကျင်ချင်းတည်းလှရှားသူပေါင်း1,000ပြီးဒီကနေ့စနေနေ့ဝါရှင်တန်ဒီစီမြို့တော်မှာခြေတက်ဖို့စီစဉ်ထားပါတယ်။တဘာပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့စိုးရိမ်မှုတွေကိုအလေးမထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရရပ်ပေါင်း100ပြည့်ရည်နဲ့တိုက်ဆိုင်ပြီးရာဇဝင်ဆန်လူလူခြေတက်ပွဲလို့အမည်ပေးထားတဲ့လှရှားမှုကိုကျင်းပသွားမှာဖြစ်ကြောင်းစီစဉ်သူတွေကပြောပါတယ်။သမ္မတထရန့်အစိုးရရဲ့မူဝါဒကရာဇဝင်နဲ့လူမှုသံတမ်းကိုအကြီးအကျယ်ထိခိုက်ပျက်စီးစေပြီးသူတို့ဖြင့်ဝင်ဝင်နေပါသူတွေအသားရောင်ရှိသူတွေထိခိုက်နစ်နာရတဲ့အကြောင်းတချို့လှရှားသူဖွဲ့ပေါင်း50လောက်နဲ့စုစည်းထားတဲ့ရာဇဝင်ဆိုင်ရာလူလူချစ်တဲ့ဖွဲ့လှရှားမှုဖွဲ့ကကြေညာချက်ထုတ်ပြန်ပြောဆိုထားတာပါချစ်တဲ့ဖွဲ့ကိုစီစဉ်သူတွေထဲမှာပေါင်းချင်ထင်းသေးလှရှားမှုဖွဲ့ရဲ့အများစုဖြင့်အလို့သမားတမကတွေစစ်ဆန့်ခြင်းနဲ့လူနည်းစုခွင့်ရေးလှရှားမှုဖွဲ့တွေလည်းပါဝင်ကြပါတယ်ဆန္ဒပြသူတွေကဝါရှင်တန်ဒီစီမြို့တော်ကလွတ်တော်ကနေတင်ပြတော်တိချီတက်ပြီးစူဝေးဆန္ဒပြမယ်လို့မျှော်လင့်ရပါတယ်ဒီကနေ့သတင်းပတ်ကောင်မှာကျင်းပခဲ့တဲ့သိပ္ပံပညာအတွက်ချီတက်ပွဲအခမ်းအနားမှာလည်းသိပ္ပံပညာရှင်တွေတက်ကြွသူတွေထောက်ချီပါဝင်ခဲ့ကြပြီးသိပ္ပံပညာရှင်သိပ္ပံပညာရဲ့တွေ့ရှိချက်တွေကိုလက်မခံတဲ့သမ္မတအစိုးရကိုတန့်ကွက်ဆန္ဒပြခဲ့ကြပါတယ်